နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့တက္ကသိုလ်ရိပ်သာလမ်းကနေအိမ်ကိုလေလံတင်ရောက်ပြီးအမွေပိုင်ဆိုင်မှုအဖြစ်တဝက်စီခွဲယူဖို့အကိုပြုသူဦးအောင်ဆန်းကနေပြည်တော်မှာရှိတဲ့ပြည်တော်စုတရားလွှတ်တော်ချုပ်ရုံးမှာမနေ့ဗုဒ္ဓနေ့ကနောက်ဆုံးအဆင့်အယူခံလျှောက်လွှာတင်သွင်းလိုက်ပါတယ်။နေအိမ်ခြံဝင်းကိုတဝက်စီအမွေခွဲဝေပြီးသားဖြစ်ပေမဲ့ဦးအောင်ဆန်းဘက်ကမကြေနပ်ပဲတရားရုံးအဆင့်ဆင့်အယူခံတင်တာပယ်ချခံရပြီးတဲ့နောက်အခုနောက်ဆုံးအဆင့်အဖြစ်ထပ်ပြီးတော့ကြိုးစားတာပါ။မှတ်ရင်ချင်းတိုင်းကအပြည့်ဆုံးပြောပြပါမယ်
။နေအိမ်ကအကျယ်ရှိတဲ့အမှတ်54တက္ကသိုလ်ရိပ်သာလမ်းနေအိမ်ခြံဝင်းအမွေရလုံမှုနဲ့2000ပြည့်နှစ်ခေတ်ကအကိုဖြစ်သူဦးအောင်ဆန်းဦးဟာညီမဖြစ်သူဒေါအောင်ဆန်းစုကြည်ကိုတရားစွဲဆိုခဲ့တာပါကယ်လီဖိုးနီးယားပြည်နယ်အမေရိကန်ပြည်ထောင်စုမှာနေထိုင်တဲ့ဦးအောင်ဆန်းဦးအနေနဲ့1983ခုနှစ်မှာအမေရိကန်နိုင်ငံသားခံယူထားသူဖြစ်တဲ့အတွက်နိုင်ငံခြားသားတအုပ်အနေနဲ့မြန်မာနိုင်ငံမှာတရားဝင်မြေယာပိုင်ဆိုင်ခွင့်မရှိတဲ့ဥပဒေပေါ်မူတည်ပြီး2001ခုနှစ်မှာအထက်တရားရုံးကနေအမှုကိုပယ်ချခဲ့ပါတယ်။နောက်တစ်ကြိမ်2011ခုနှစ်မှာရန်ကုန်အနောက်ပိုင်းခရိုင်တရားရုံးမှာဥအောင်ဆန်းဦးဘက်ကအမွေမှုကိုထပ်ပြီးတင်ရမှာချမ်းမြေကိုတဝက်စီပိုင်ဆိုင်ခွင့်ရှိကြောင်း2012ခုနှစ်ဇွန်လမှာတရားရုံးကဆုံးဖြတ်ခဲ့ပါတယ်။နှစ်ထပ်အိမ်မကြီးအပါအဝင်အင်အားကံပတ်ချမ်းကိုဒေါအောင်ဆန်းစုကြည်ရခဲ့တဲ့အပေါ်သူ့အနေနဲ့ကျေနပ်မှုမရှိဘဲနှစ်အတန်ကြာတရားရုံးအဆင့်ဆင့်အယူခံတင်ပယ်ချခံခဲ့ရပြီးတဲ့နောက်မနစ်အောက်တိုဘာလ18ရက်နေ့မှာနေပြည်တော်ပြည်ထောင်စုတရားလွှတ်တော်ရုံးချုပ်မှာဥအောင်ဆန်းဦးအနေနဲ့ကိုယ်တိုင်အယူခံလျှောက်လွှာတင်သွင်းခဲ့တာဖြစ်ပါတယ်။အားလုံးကိုလေးလံတင်ရောင်းချပြီးတဝက်စီခွဲဝေယူဖို့သာသူ့အနေနဲ့လူလာကြောင်းတရားရုံးအထက်သတင်းတောက်တွေကိုဥအောင်ဆန်းဦးကအခုလိုပြောပါတယ
်။အခုကပစ္စည်းခွဲလို့ကတော့ရှိလို့ကမလို့ဘူးလေ။အိမ်ပါလာမပါလာအဲ့ဒါမလို့ကျင်ကျွန်တော်တို့ကဟိုလေလံပစ်ပြီးတော့ရတဲ့တံပိုးကြောက်တော့ခွဲမှာဒါအရှင်းဆုံးပဲအဲ့ဒါကိုကျွန်တော်တောင်းဆိုအဲ့ဒါလည်းဘာမှမတရားဟိုတောင်းဆိုတော့မှမဟုတ်ဘူးရှင်းရှင်းလေးပဲဟုတ်တယ်အဲ့ဒီလေလံပစ်ပြီးတော့ဒီဒီဘယ်သူကပဲအချမ်းပါလဲဘာမှမချင်ရောတံပိုးပဲဟိုတက်စီပါပြေးပြီးရောက်တော့ရရင်ပြီးလာ
ဥအောင်ဆန်းဦးရဲ့ရှင်တွေဦးရင်းလွင်ကအမှုနဲ့ပတ်သက်လို့အစဉ်စဉ်အယူခံတင်ဖို့စူးစမ်းခဲ့ပုံနဲ့ရန်ကုန်တိုင်းတရားလွှတ်တော်ကနေပယ်ချခဲ့တဲ့အတွက်အခုပြည်ထောင်စုတရားလွှတ်တော်ချုပ်ရုံးမှာအယူခံတင်သွင်းခဲ့ရတဲ့အခြေအနေကိုသတင်းတော်တွေကခုလိုပြောပြပါတယ
်ပနမတီကြီးကရင်ရှိတယ်ပနမတီကြီးကပနမပနကုန်ခွဲတယ်ပေါ့တရားတော်အဲ့ပနမတီကြီးပေါ်မှာစဉ်စဉ်အယူခံနေတက်ကြတယ်ပြီးတော့မှကျွန်တော်ကော်မရှင်နာပြန်စီစစ်ဆေးတယ်ကော်မရှင်ကပစ္စည်းစင်းကောက်တာပေါ့စစ်ဆေးတယ်အဲကော်မရှင်ကစဉ်းစားပြန်တင်တယ်အဲ့ဒီပုံမှာကျတော့ပြီးသတိကြီးကြတယ်ပြီးသတိကြီးကိုကျွန်တော်တို့ဘက်ကကြံမှန်ကြက်နေတာပြီးသတိကြီးပုံမှာကျွန်တော်တို့ဘက်ကလိုအပ်ချက်တွေရှိပြီးမကျင်းတတ်လို့ပေါ့ဗျာအဲ့ဒီပုံမှာကြက်နေအခုကြီးကြီးရောက်လာ
အခုလိုပြည်ထောင်စုတရားလွှတ်တော်ချုပ်ရုံးကိုဥအောင်ဆန်းဦးဘက်ကအယူခံတင်သွင်းပေမဲ့လေတရားရုံးဘက်ကအယူခံကိုလက်ခံသင့်မခံသင့်ဆုံးဖြတ်မဲ့အဆင့်ကိုစောင့်ကြည့်ရအောင်မှာဖြစ်တယ်လို့မြန်မာနိုင်ငံရဲ့ဥပဒေရေးရာကိုလေ့လာနေသူဦးမင်းလွင်ဦးကပြောပါတယ
်ဒါတော့အခုအပြီးသက်ဒီဂရီချမှတ်ပြီးရဲ့ပုံမှာဆုံးဖြတ်တယ်ဆုံးဖြတ်ချက်ကိုမချိနဲ့တဲ့အတွက်တရားရုံးချုပ်ကိုအထူးယူခံအနေနဲ့လျှောက်ထားတဲ့ကိစ္စဖြစ်တာပေါ့နော်ဒါတရားစီရင်ဆိုင်ရာမှာဆိုရင်တော့အထူးယူခံမှုဟာနောက်ဆုံးအဆင့်ပဲပေါ့ပထမအဆင့်မှာကတရေကိုကပလက်ခံပြီးသားလို့လေဒီကျမ်းမှာကျွန်တော်သိရတယ်အဲ့တော့ကအထူးယူခံအနေနဲ့ဒါလက်ခံသိမသိကျမ်းနာပါချက်ချင်းကြားနာအောင်မှမဟုတ်သေးပါဘူးလက်ခံသိမသိကြားနာပြီးတော့မှလက်ခံပြင်နေဆိုမှလက်ခံပြီးတော့ကျစ်သေးဆုံးဖြတ်မှာပေါ့နော
်အမေရိကန်နိုင်ငံသားဖြစ်နေတဲ့ဦးအောင်ဆန်းဦးအနေနဲ့အခုလိုချမ်းမြေပိုင်ဆိုင်မှုအမွေခွဲယူတာနဲ့ပတ်သက်လို့မြန်မာနိုင်ငံဥပဒေကြောင်းအရဘယ်လိုရှိနေသလဲဆိုတာကိုတော့ဦးမင်းလွင်ဦးကအခုလိုပြောပါတယ
်နိုင်ငံသားသားဖြစ်တဲ့ဦးအောင်ဆန်းဦးအနေနဲ့ကတော့အမွေရပြီမဲ့လေမြေပိုင်ဆိုင်ခွင့်ရမှာမဟုတ်အဲ့ဒီအတွက်ကြောင့်မြေကိုရောင်းရမှာပဲဖြစ်တယ်။ရောင်းတဲ့အခါကျတော့အစိုးရပြောသလိုပေါ့နော်။သူ့ပဲကော်မရှင်နာတွေကနေခွဲစိတ်ပြေးတာတွေသူ့ပဲချမ်းမှာမြေကြီးနဲ့တတ်တိုက်ပြပဲရှိရယ်ဆိုတော့ထင်တော့ဈေးမရတဲ့အတွက်လောဘတက်ပြီးတော့ဒီဥစ္စာရနိုင်ကောင်းရဲ့ဆိုပြီးတော့ဆက်ကုန်နဲ့ဆက်ပြောက်ပေါ့ဗျာ။ပိုက်ဆံလေးပူရလို့ရညာနော်။နောက်ဒီချိန်မှာတော့အောင်ဆန်းစုကြည်လက်ထက်မှာတရားစီရင်ရေးကအများမတားဖြစ်နေပြီလား။အဲဒီလိုမျိုးတွေလုံးချင်တဲ့နိုင်ငံဥတီကျလည်းပါတာပေါ့ဗျာ။ဒါကြောင့်ဒီမျိုးကိုဆွဲတယ်လို့ကျွန်တော်က
ဖားခင်ဖြစ်သူလွတ်လပ်ရေးပြီးသူကပူကြောင်ဆန်လှုပ်ချန်ခံရပြီးတဲ့နောက်လက်ရှိပြတဲ့အခြေဖွင့်လှစ်ထားတဲ့ရန်ကုန်တာဝါလိန်နေအိမ်ကနေတက္ကသိုလ်ရိပ်သာလန်နေအိမ်ကိုမိခင်ဖြစ်သူဒေါက်ခင်ကြည်နဲ့အတူပြောင်းရွှေ့နေထိုင်ခဲ့ကြတာဖြစ်ပါတယ်။အခုလိုနေအိမ်အမွေကိစ္စနဲ့ပတ်သက်လို့ဦးအောင်ဆန်ဦးရဲ့တရားစွဲဆိုတဲ့လုပ်ရဟာဖားခင်ပူကြောင်ဆန်နဲ့မိခင်ဒေါက်
ပိုကျော်အောင်ဆိုင်ရဲ့တာကြီးဆိုတော့ကျွန်တော်တို့ကဓမ္မတမုထလေးစားတဲ့ပုဂ္ဂိုလ်တယောက်ကတရားမမှုခင်ထပ်ပြီးတော့ပြန်ဖြစ်လာတယ်ဆိုတော့ဓမ္မစိတ်မကောင်းစရာဖြစ်ပါတယ်သူရဲ့ဖခင်ရဲ့ဂုံကိုလည်းသွားထိခိုက်နိုင်တယ်လို့ကျွန်တော်မြင်ပါတယ်နောက်ဒုတိယတစ်ချက်ကတော့ဒေါ်အောင်ဆန်းစုကြည်ပေါ့နော်ဒေါ်အောင်ဆန်းစုကြည်လည်းပိုကျော်အောင်ဆိုင်ရဲ့သမီးဖြစ်တယ်နောက်တစ်ခါလက်ရှိမှာလည်းအတိုင်းပြအကြီးဆုံးတာဝန်ကြီးတစ်ခုကိုထမ်းဆောင်နေရတဲ့ပုဂ္ဂိုလ်ကိုဒီလိုအချိန်မျိုးမှာဒီလိုမှုခင်းပြန်ပြီးတော့ပေါ်ရဟာနိုင်ငံရေးရကြည့်ရင်တော့ဟိုတိုင်းပြည်အတွက်လည်းမကောင်းဘူးဒေါ်အောင်ဆန်းစုကြည်လည်းအတွက်လည်းဟိုမကောင်းသေးတဲ့အရာဖြစ်ပါတယ်အဲသို့တော်လည်းဥပဒေအရာကတော့မြန်မာနိုင်ငံမှာရှိပြီးသားတည်သေးဥပဒေကြီးအရာပဲဖြစ်သွားလိမ့်မယ်ထင်ပါတယ်အဲ့တော့နိုင်ငံရေးရပြန်လာတာဟာတိုင်းပြည်အတွက်ကမကောင်းတဲ့အရာတစ်ခုကိုဖန်တီးမှုတစ်ခုတက်ဖြစ်နိုင်တယ်လို့ကျွန်တော်ယူဆပါတယ်ခင
်အရင်2011ခုနှစ်နေအမွေဆိုင်မှုတုန်းကတော့ဒေါက်ဆန်းစုကြည်ဘက်ကနေရှေ့နေကြီးဦးကြည်ဝင်းဦးညံဝင်းနဲ့အတူဦးလာမျိုးမြင့်အပြင်ဒေါက်ခင်ထေးကျော်တို့ကလိုက်ပါဆောင်ရွက်ခဲ့ပါတယ်ရှင်